မကွေးတိုင်းတရက်မြို့ပေါ်မှာမနေ့ညနေ 9:00 ကျော်ကဒေသခံတွေအခြေချင်းခိုက်ရန်ပြစ်ပွားရကစပြီးလူစုလူဝေးဖြစ်ပေါ်လာတဲ့အတွက်ရဲတပ်ဖွဲ့ကရာဘာကြီးနဲ့ပစ်ခတ်ပြီးလူစုခွဲခဲ့ရပါတယ်။ပြဿနာဖြစ်ပွားရတဲ့အကြောင်းကိုရပ်ကွက်အုပ်ချုပ်ရေးမှူးဦးညီညီသိန်းကအခုလိုရှင်းပြပါတယ်
။နေ့တုန်းကသူတို့ကတော့ဘောလုံးဝဲပြီးသွားပြီဗျ။ဘောလုံးဝဲနဲ့တော့မဆိုင်ဘူးပေါ့။ဘောလုံးဝဲပြီးသွားပြီ။ပြီးသွားတော့ဒီလာတော့ကျွန်းက3ယောက်ကပြန်လာတယ်လို့ပြောတယ်မူးပြီးတော့ပြန်လာတော့ဒီဆိုင်ကဟိုပရိုဘောက်ကားလေးကိုလက်နဲ့ပုတ်မိတယ်။ပုတ်မိတဲ့အချိန်မှာဒီဆိုင်ကနေပြီးတော့တစ်ဖက်တောင်းနဲ့ကလေးတွေကထွက်ထိုးလိုက်တယ်။ထွက်ထိုးလိုက်တော့အဲ့ဒါကိုမကျင်းနဲ့ပြီးတော့သူတို့ဟိုဖြစ်ကြတာ။သူရွာသားထိုးခံတယ်ဆိုတော့အဲ့ဒါနဲ့သူရွာလှန့်ခေါ်ပြီးတော့ဒီမှာဝုန်းဖြစ်ကြတာ။အဲ့ဒါလေးပါ။ဒီဘဝနဲ့လည်းမဆိုင်ဘူး။ဒီလူမျိုးရေးဘာသာရေးနဲ့ဘာမှမဆိုင်ဘူး။ဟိုပြက်ကတ်ရမှုဆိုတာသူတို့ကလည်းဟိုဘက်ကနေအရင်ဆုံးဝါးတွေကဲတွေနဲ့ရဲလာပြီးဆိုတော့ပြစ်ချလိုက်တာ။အမှရဲကထင်းရံနေပြစ်ချလိုက်တယ်အဲ့လိုဖြစ်သွားတာ
လူစုလူဝေးဖြစ်ပွားရတဲ့နေရာဟာရဲစခန်းအနီးတရက်မြို့လေကောင်ကလမ်းမတော်လမ်းမှာဖြစ်ပွားခဲ့တာဖြစ်ပါတယ်လူစုလူဝေးဖြစ်တာကိုရဲတပ်ဖွဲ့ကရာဘာကြီးနဲ့ပြစ်ခဲ့တဲ့အတွက်လူနှစ်ဦးထိမှန်ခဲ့ပြီးအခုလက်ရှိအချိန်မှာတရက်ခရိုင်ဆေးဦးမှာဆေးကုသခံယူနေရပါတယ်ဒါ့အပြင်နောက်ထပ်လူ၁၀ဦးကျော်လဲခိုက်ရန်ဖြစ်ပွားချိန်အတွင်းဒဏ်ရာရရှိတာတွေရှိခဲ့တယ်လို့ဒေသခံတွေကပြောကြပါတယ်ပြဿနာဖြစ်ပွားပြီးနောက်ပိုင်းမှာတော့မကွေးတိုင်းဒေသကြီးရဲတပ်ဖွဲ့ဝင်တွေကိုတိုင်းတရက်မြို့လုံခြုံရေးကိုပူးပေါင်းဆောင်ရွက်နေတာတွေတွေ့ရပါတယ်။လူစုလူဝေးကိုရဲတပ်ဖွဲ့ကရှင်းလင်းခဲ့ရပုံနဲ့လူမှုကွန်ရက်တွေမှာပြန့်နှံ့နေသလိုဘာသာရေးနိုင်ငံရေးလူမျိုးရေးပြဿနာမျိုးမဟုတ်ကြောင်းမကွေးတိုင်းဒေသကြီးရဲမှူးကြီးခင်မောင်လက်ကရှင်းပြပါတယ်
။အေးချမ်းမှာကကျွန်တော်တို့ဒီကကျွန်တော်တို့တပ်ဖွဲ့ဝင်တွေရောဒီကမြို့မိမြို့ဖားတွေသူတို့အချို့ရေးဖွဲ့စည်းတွေပူးပေါင်းပြီးတော့မှဒါကျွန်တော်နေပြီးအေးချမ်းရေးတွေဆောင်ရွက်နေပါတယ်။ဒါလည်းဒါအခက်မတင်မဲနဲ့ဒါဘလုံးမွေးမှာဒါကစားပြီးတဲ့အချိန်မှာလူကစူပီးစားလို့ဖြစ်ပြီးတော့မှလူလေးမတော်တဆဖြစ်သွားတဲ့ဖြစ်စဉ်မှာပဲဒါနဲ့ပတ်သက်လို့အခြားအကြောင်းအရာပိုင်းညာကျွန်တော်တို့အခြေခံနေမရှိပါဘူး။ဟုတ်ကဲ့ကျွန်တော်တို့ကဖြစ်တဲ့ကိစ္စနဲ့ဒါခိုက်တန်ဟိုလူငယ်သဘာဝသူတို့တွေအရေးတောက်ကြတယ်။နောက်ဒီရပုံမှာဖြစ်ပြီးတော့မှဒါဖြစ်သွားတော့အခြားကျွန်တော်တို့နိုင်ငံရေးအကြောင်းအရာတွေအခြားမီဒီယာတွေမှာပြန့်နှံ့တဲ့သတင်းတွေကမဟုတ်ပါဘူး။ဟောကျွန်တော်တို့ဒီဖြစ်တဲ့ပြီးခဲ့တဲ့ဖြစ်စဉ်ပေါ်မှာလည်းကျွန်တော်တို့တဆန်ရဥချိုးရေးဖွဲ့စည်းတွေရောကျွန်တော်မျိုးမိမျိုးဖားတွေတဆန်ရကျွန်တော်တို့တာဝန်ရှိတဲ့သူတွေအားလုံးပူးပေါင်းပြီးတော့မှမြို့ရဲ့အေဂျင်တာရေးတွေဆောင်ရွက်နေပါတယ်ကျွန်တော်တို့ပြည်သူလူထုနဲ့ဘာမှစိတ်ပူမဲ့စရာမရှိပါဘူးတကယ်တော့ကျွန်တော်တို့ကတော့လူစုလူဝေးဖြစ်လာရင်အခြားသောလူလိုင်းတွေပြဿနာများဖြစ်လာမှာဆိုလို့ဒါတို့ကျွန်တော်တို့ကလူစုလူဝေးကိုအေဂျင်နဲ့ဖြစ်သူတို့လူစုခွဲဖို့တောင်းဆိုတယ်အဲ့ဒီမှာမဖြစ်တဲ့အခါမှာကျွန်တော်လိုအပ်တဲ့အခါမှာအများပြည်သူရဲ့အသက်အိုးအိမ်စီးဆင်းနေကိုကျွန်တော်ကမပျက်စီးတို့တွေကျွန်တော်လိုအပ်တဲ့ဒီအတိကျုံနေနေလက်နက်ကိုပဲကျွန်တော်တို့အသုံးပြုတော့ပါတောင်းမလို့ကျွန်တော်တို့ဒီချာရှိတဲ့တန်ရာလည်းတည်နေမှာလည်းမရှိပါဘ
ူး။တဒနာဖြစ်ွားတာကိုမျက်မြင်တွေ့ရတဲ့အမိမဖော်လို့သူတို့ကအခုလိုအရှင်းပြပါတယ
်။ဟုတ်ကဲ့။ရက်ွက်အုပ်ချုပ်ရေးမှုကိုကိုညီကလိုက်တာတွေရဲရလည်းတားတွေတားတဲ့ကြားတွေကနေတားနာကနေလူ90လောက်ရှိတဲ့အုပ်စုကြီးတက်လာ။တက်လာပြီးတော့ရဲတားနေတဲ့ကြားတွေကနေအတင်းထိုးတက်လာတယ်။အဲရဲကမတက်ပါနဲ့မတက်ပါနဲ့ပြောတယ်။ပြောတော့ဘလုံးမပြောမရဘူး။အဲ့မှာရဲကိုဝှချုံနေပြစ်တယ်။ဝချုံနဲ့ပြစ်တယ်ပထမတစ်ချက်ကတော့ခေပင်ကိုမှန်းပြီးဖေးကြသွားတယ်နောက်တစ်ချက်ကအပင်ကိုထွက်သွားတယ်အဲ့ချိန်ကျမှရဲရမဖြစ်တာတော့ဘူးပြင်မှရတော့မယ်ဆိုတော့သူအရာရှိကိုလက်အမိန်တောင်းတော့အရာကြီးကဖေးလိုက်တယ်အမိန်ပဲတော့မှပြစ်တယ်ပြစ်တော့မှသူရပ်ပြီးတော့နောက်ဆုံးသွားက
ြအခုလက်ရှိတရဲမျိုးရဲ့အခြေအနေဟာလူမှုကွန်ရက်နေမှာပြန့်နှံ့နေတဲ့ပြဿနာတွေဖြစ်နေတယ်ဆိုတာမဟုတ်ပဲအားလုံးအေးအေးချမ်းချမ်းရှိနေပြီလို့မကွေးတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးစော်မူအောင်ကရှင်းပြပါတယ်
မဟုတ်ပါဘူးခင်ဗျာကျွန်တော်မျိုးလေးကအေးချမ်းချမ်းနဲ့ကျွန်တော်စီစီလုံးလုံးညီညွတ်ညွတ်နဲ့เนาะစီပွားဖွံ့ဖြိုးတိုးတက်ဖို့ကျွန်တော်တို့ပညာရေးဖွံ့ဖြိုးတိုးတက်ဖို့နမဆက်တဲ့ဖွံ့ဖြိုးတိုးတက်ဖို့ကြိုးစားနေတဲ့အချိန်ကျွန်တော်တို့ဖြစ်ပါတယ်အဲ့တော့အေးချမ်းချမ်းနဲ့ကျွန်တော်တို့ရှိနေတဲ့အချိန်မျိုးလေးကိုလာရောက်ပြီးတော့ကျွန်တော်တို့လေ့လာလို့ရပါတယ်ဆိုရှယ်မီဒီယာပေါ်မှာပြန့်နှံ့နေတဲ့အကြောင်းအရာတွေဟာလုံးဝမဟုတ်ပါဘူ
းဆရာအဲ့လိုမျိုးပရိမခိုင်ပါရေးဖြစ်တာဂျုံမူလားဆရာ
ဂျုံမူ
အခုရောဆရာရက်ွက်အချိန်နေရှိတယ်ဘယ်လိုရှိလဲပြောပြအောင်ဗျာဆရာ
ကြရတယ်အဲ့ဒါပြီးခဲ့ကြတာ AC ဖြစ်သွားတော့ရှင်းလိုက်ပွဲလာခဲ့ AC ဖြစ
်မကွေးတိုင်းဒေသကြီးတရက်မြို့ဟာ AR မြင့်အနောက်ဘက်ကမ်းနှဘေးမှာတည်ရှိတာဖြစ်ပြီးအထူးသဖြင့်တောင်ရလုပ်ငန်းဈေးရောင်းဈေးဝယ်လုပ်ငန်းလုပ်ကင်ကြတာဖြစ်ပြီးအခုလိုအကစားဘောလုံးပွဲတွေရှိရင်ခိုက်ရန်ဖြစ်ပွားတဲ့ကြောင်းဒေသခံတွေကပြောကြပါတယ်မင်းညားကပြဿနာဖြစ်ပွားရမှာပါဝင်ခဲ့သူအချို့ကိုရဲတပ်ဖွဲ့ကဥပဒေအရအရေးယူတော့မယ်လို့သိရပါတယ်ခင်ဗျာ